မြောက်ကိုရီးယားကအမျိုးအမည်ခွဲခြားမရတဲ့ပက်ဒင်းတက်ဒုံးကျည်တစ်စင်းဂျပန်ပင်လယ်ပြင်နဲ့ဆန်းသက်ပစ်လုပ်ခဲ့တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါကမာအီလာဂိုအပန်းဖြေရိုက်တာမှာအလဲပတ်ရောက်နေတော့စနေနေ့နှောင်းပိုင်းမှာသမ္မတထရမ့်နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာရမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ဒါအပြင်သမ္မတထရမ့်နဲ့ဆွေးနွေးစဉ်အတွင်းအမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံဘက်ကအမြဲတရားရာဂိုင်နှုတ်ရက်ဒီမှာဖြစ်ကြောင်းသမ္မတကထက်လောင်းပြီးအတည်ပြုခဲ့တယ်လို့သူ့ရဲ့တန်တိထန်ခိုင်မာမှုကိုပူတွဲသတင်းစာရှင်းလင်းပွဲမှာလည်းအတူရက်ဒီပြသခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကလည်းအမေရိကန်ပြည်ထောင်စုဟာဂျပန်ဘက်ကရက်ဒီမှာဖြစ်ကြောင်းအားလုံးသဘောပေါက်ဆေးခြင်းတယ်လို့တကယ့်မဟာမိတ်နိုင်ငံဖြစ်တဲ့အတွက်တရားရာဂိုင်နှုတ်ရက်တည်မယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အခုလိုမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသက်မှုဟာထရမ့်အစိုးရအဖွဲ့ကိုစိန်ခေါ်လိုက်တာလို့အများကသုံးသပ်ကြပါတယ်။မြောက်ကိုရီးယားကတနင်္လာနေ့မနေ့စောစောဂျပန်ပင်လယ်ပြင်နယ်ကိုဒုံးကျည်ပစ်လုပ်ခဲ့တာပါ။အခုပစ်လွတ်တဲ့ဒုံးကျည်ဟာတာလတ်ပစ်ပက်ထင်းတက်ဒုံးကျည်ဖြစ်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကျည်ကိုကုဆုံမြို့အနောက်မြောက်ဖက်နားကနေပစ်လွတ်တာဖြစ်ပြီးဂျပန်ပင်လယ်ပြင်နဲ့ကျောက်ခဲတာဖြစ်တယ်လို့ဒါအမေရိကမြောက်ပိုင်းဒေသအတွက်တော့ချင်းချောင်မှုအန္တရာယ်မရှိပါဘူးလို့လည်းပြောပါတယ်။အခုလိုပစ်လွတ်မှုအတွက် NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကအပြစ်တင်ရှုံချလိုက်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာမြင့်ချက်ကိုနောက်ထပ်ချိုးဖောက်တာလို့ပြောပါတယ်။